ထိုင်းပြည်သည်မဟာဝိဇယလွန်ကောင်းဟာသူ့ကိုလာရောက်စွန့်မှုန်ကောင်းတောင်းကြသူတွေကိုဘန်ကောက်မြို့တော်ကနန်းတော်လေသာဆောင်ကနေဒီကနေ့ထွက်ပြီးတော့နှုတ်ဆက်ခဲ့ပါတယ်သုံးရကြအခမ်းအနားတွေကျင်းပတဲ့နန်းတက်ပွဲရဲ့နောက်ဆုံးလေးအဖြစ်ဒီကနေ့လေသာဆောင်ထွက်နှုတ်ဆက်ခဲ့တာဖြစ်ပါတယ်မိနစ်တနည်းကလေးနေကတော့ဘယင်သစ်မဟာဝိဇရာလွန်ကောင်းဟာနန်းတော်ရှိလမ်းပေါ်ထွက်ပြီးတော့လှည့်လည်အပူဇော်ခံပါတယ်ရှေးခေတ်တိုက်ခိုက်ရေးဝစ်ဆုံပြေးဝစ်ဆင်ထားတဲ့တော်ဝင်တပ်ဖွဲ့တွေထမ်းတဲ့ဝေါ်ဘော်ကနေအဆောင်အယောင်အပြည့်နဲ့ထိုင်းဘယင်သစ်ကတိုင်ခံလှည့်လည်ခဲ့တာပါထိုင်းဒေသဆန်တော်ချိန်ညနေ 9:00 မှာစတင်ပြီးတော့၄မိုင်ကျော်လောက်ခရီးရှိတဲ့တိုင်ခံလှည့်လည်ပွဲမှာဘယင်သစ်ကိုမြင်ရနိုင်ဖို့အတွက်ထိုင်းအနေနဲ့အရရကပြည်သူအမြောက်အပြားဟာမနေ့အစောကြီးတည်းကနန်းတော်တဝိုက်လမ်းတွေပေါ်မှာလာရောက်ဆောင်ဆိုင်ခဲ့ကြပါတယ်မေလ၄ရက်စနေနေ့ကနန်းတက်လာတဲ့တပ်တော်66နှစ်အရွယ်မဟာဝိဇရာလွန်ကောင်းဟာရာမာမင်းဆက်ရဲ့ဆက်ရောက်မြောက်ဘယင်ဖြစ်ပါတယ်ဖခင်ခမဲတော်ထိုင်းဘယင်ကြီးဘူမီဘောအတူရတဲ့2016အောက်တိုဘာလမှာနှက်ရွာဆန်သွားခဲ့ပြီးတဲ့နောက်သားဖြစ်သူကဒီထီးနဲ့အရအရာကိုဆက်ခံခဲ့တာဖြစ်ပါတယ်သူဟာထိုင်းနိုင်ငံမှာနှစ်ပေါင်း80နီးပါးအတွင်းမှာပထမဆုံးနန်းတက်လာတဲ့ဘယင်ဖြစ်ပါတယ်